တရုတ်သမ္မတရှီကျင်ပင်နဲ့ပါကစ္စတန်ဝန်ကြီးချုပ်အမရမ်ခမ်တို့တနင်္ဂနွေနေ့မှာတည်ထောင်တွေ့ဆုံဆွေးနွေးခဲ့ပြီးအင်းနီချင်းအာဖဂန်နစ္စတန်မှာတက်ရောက်လူဆဲဆဲလူသားဆန္ဒမှုပြဿနာကိုကာကွယ်နိုင်အောင်နိုင်ငံတကာကနေအကူအညီတွေတိုးပြီးပေးဖို့အရေးကြီးလိုအပ်နေတယ်လို့ခေါင်းဆောင်လူကပြောကြားခဲ့ပါတယ်။ဘေကျင်းမှာကျင်းပနေတဲ့အိုလံပိတ်ပွဲတော်ဖွင့်ပွဲကိုတက်ရောက်လာတဲ့နိုင်ငံခေါင်းဆောင်တွေနိုင်ငံတကာအဖွဲ့အစည်းခေါင်းဆောင်တွေနဲ့တရုတ်သမ္မတကတွေ့ဆုံခဲ့တာဖြစ်ပြီး၄ရက်ကြာခီးလာရောက်တဲ့ပါကစ္စတန်ဝန်ကြီးချုပ်နဲ့တီးတန့်တွေ့ဆုံပွဲအပြီးမှာအခုလိုနှစ်နိုင်ငံဖူးတွဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါလေ။ဒီကြေညာချက်ထဲမှာအာဖဂန်နစ္စတန်ရဲ့အရန်ငွေကြေးကိုထိန်းချုပ်ထားမှုတွေပြန်ပြီးဖြေလျှော့ပေးရေးအပါအဝင်အာဖဂန်ကိုအထောက်ပံ့တွေနဲ့အကူအညီတွေဆက်ပြီးပေးကြဖို့နဲ့နိုင်ငံတကာအတိုင်းအဝန်ကိုတောင်းဆိုထားတာဖြစ်ပါလေ။တရုတ်ပါကစ္စတန်စီးပွားရေးဇင်းကြံလို့တည်ကြတဲ့ဒေါ်လာဘီလျံပေါင်းများစွာရင်းနှီးမြှုပ်နှံမှုရှိတဲ့ CPEC နဲ့ပတ်သက်ပြီးအာဖဂန်နစ္စတန်နိုင်ငံအတွက်တက်တန်းတွန်းမြင့်ပေးရေးဆွေးနွေးဖို့လေကျုပ်နဲ့ပါကစ္စတန်ခေါင်းဆောင်နှစ်ဦးကအသင့်ရှိကြောင်းကြေညာချက်မှာဖော်ပြထားပါတယ်။အာဖဂန်မှာမနှစ်ကအောက်ကုလာတဲ့တာလီဘန်တွေထိန်းချုပ်ခဲ့ပြီးတဲ့နောက်အာဖဂန်ဗဟိုဘဏ်ကအရန်ငွေအမေရိကန်ဒေါ်လာ9ဘီလျံခွဲချုပ်ကိုအမေရိကန်နဲ့အနောက်နိုင်ငံတွေကချက်ချင်းပဲထိန်းချုပ်ခဲ့တာဖြစ်ပါတယ်။ဒီအရန်ငွေအများစုဟာအမေရိကန်နိုင်ငံနယူးယောက်ဗဟိုဘဏ်ကြီးမှာရှိနေပါတယ်။